နိုင်ငံတွင်းနိုင်ငံခြားယင်းနှီးမြှုပ်နှံမှုတိုးတက်လာစေဖို့ရည်ရွယ်ပြီးပူကြီးဌာနတည်တခုဖွဲ့စည်းဖို့အစိုးရကပြင်ဆင်ဆောင်ရွက်နေပါတယ်။သုံးသပ်သူတွေကတော့တီလိုပူကြီးဌာနတည်တခုဖွဲ့စည်းတာထက်မူလရှိပြီးသားစီးပွားကုန်သွယ်မှုနဲ့ဆိုင်တဲ့ပူကြီးဌာနတွေကိုအားဖြည့်ပြီးတော့ယင်းနှီးမြှုပ်နှံမှုဆိုင်ရာနှီးဥပဒေတစ်ပိုင်းကိုပြင်ဆင်ဖို့လိုမယ်လို့ထောက်ပြနေပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းထောက်ကိုကောင်းဆာဟင်းကပြောပြပါလိမ့်မယ်။
ယင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဆိုပြီးဝန်ကြီးဌာနအသစ်တစ်ခုဖွဲ့စည်းဖို့ဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်မှာအစိုးရကအဆိုတင်သွင်းခဲ့ပါတယ်။နိုင်ငံတော်နဲ့ပြည်သူများအတွက်လိုအပ်ချက်ကိုဖြည့်ဆည်းပြီးစီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုများကိုအစွမ်းကုန်မြှင့်တင်နိုင်ရန်အတွက်ယင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကိုဖြည့်ဆည်းဖွဲ့စည်းနိုင်ရေးနိုင်ငံတော်သမားသားကတာဝန်ပေးအပ်တဲ့ပြည်အောင်စုရှင်နေချုပ်ဦးထွန်းဦးကဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်မှာအခုလိုတင်ပြလိုက်တာပါ
။နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားအလို့ကတဘာဝပတ်ဝန်းကျင်နဲ့လူမှုပတ်ဝန်းကျင်ကိုထိခိုက်မှုမရှိစေတဲ့တာဝန်ယူမှုရှိတဲ့ယင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဖွံ့ဖြိုးတိုးတက်စေဖို့အတွက်လည်းကောင်းပြည်တော်စုအစိုးရအဖွဲ့မှယင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကိုဖြည့်စွက်ဖွဲ့စည်းရန်လိုအပ်လျက်ရှိတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်202ပါပြဋ္ဌာန်းချက်နဲ့အညီပြည်တော်စုလွှတ်တော်ရဲ့သဘောတူညီချက်ဖြင့်ဖွံ့ဖြိုးပေးနိုင်ပါရန်ရှင်းလင်းတင်ပြပါရစေခင်ဗျာ
နိုင်ငံရေးလေးကတုံးတက်သူဒေါ်ရရမျိုးသိန်းကစီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုတွေမြင့်တင်မှုအတွက်လိုအပ်လို့ရှိရင်အခုလိုဝန်ကြီးဌာနအသစ်တစ်ခုထပ်မံဖွဲ့စည်းတာကိုလက်ခံပါတယ်။ဒါပေမဲ့နိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေဝင်လာဖို့ဒီလိုဆောင်ရွက်ချက်တွေမလုံလောက်ပဲနိုင်ငံအတွင်းမှာယင်းနှီးမြှုပ်နှံမှုတွေလာခြင်းလောက်တဲ့ပြည်စင်ဆောင်ရွက်မှုတွေလုပ်ဖို့လိုတယ်လို့ထောက်ပြပါရစေ
။ဒီလိုအပ်ရင်တော့ဒါဝန်ကြီးဌာနတစ်ခုကိုတော့အသစ်တိုးချဲ့ပြီးဖွဲ့စည်းဖို့တော့အသင့်တယ်လို့မြင်တယ်။အော်ဒီဝန်ကြီးဌာနဟာတော့နိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေကိုတော့အချိန်ဟုန်နဲ့မြင့်တင်မဲ့တော့နိုင်ငံတကာနဲ့စီးပွားရေးဆက်ဆံမှုနဲ့ပတ်သက်ပြီးတော့ဗျူဟာမြောက်ဆောင်ရွက်နိုင်မဲ့ဝန်ကြီးဌာနတစ်ခုဖြစ်လာမယ်ဆိုရင်တော့ဒါဟိုအရေးကြီးတဲ့ခြေလှမ်းတရားလို့ပြောလို့ရတယ်။နောက်တစ်ဖက်ကပြန်ပြီးစဉ်းစားကြည့်မယ်ဆိုရင်တော့ဥပမာဟိုဘယ်လိုပြောမလဲဟို investor friendly environmentinvestor friendly environment လို့မျိုးကိုဖန်တီးဖို့လိုအပ်တယ်။တဘောကနိုင်ငံခြားယင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်နိုင်မဲ့နော်နိုင်ငံခြားယင်းနှီးမြှုပ်နှံသူတွေကိုအာမခံချက်ပေးနိုင်မဲ့နော်နိုင်ငံခြားယင်းနှီးမြှုပ်နှံသူတွေကိုမလုံးပေးနိုင်မဲ့နော်ပတ်ဝန်းကျင်တစ်ခုကိုပြည်တွင်းမှာနော်ဥပဒေနည်းဥပဒေလုံထုံးလုံးကြီးတွေနဲ့အညီနော်တည်ဆောက်နိုင်မှသာလျှင်နော်နိုင်ငံခြားယင်းနှီးမြှုပ်နှံသူတွေရဲ့စိတ်ဝင်စားမှုကိုမြင့်တင်နိုင်တယ်လို့မြင်တယ
်။ပြည်ပနိုင်ငံတွေကို73စီတင်ဖို့ရောင်းချသူလုပ်ငန်းရှင်တဦးဖြစ်တဲ့ကိုရဲကျော်စင်ကတော့တိုင်းပြည်ကိုလည်းအကျိုးရှိရင်းနှီးမြှုပ်နှံသူတွေကိုလည်းအကာအကွယ်ပေးမဲ့ဤဥတွေရေးဆွဲဖို့အရေးကြီးတယ်လို့မြင်ပါတယ်
။ဥတွေဘိုင်းဆိုင်ရာဘာညာအောင်အဲ့တော့တေချာလေးလုပ်တင်တယ်လို့ငါမြင်တယ်။ဥတွေကဒီ local ကိုကာကွယ်ပေးမယ်။ local ကိုလည်းကာကွယ်ပေးရမယ်။ဒီဝင်လာမဲ့ foreign FDI ကိုလည်းဝင်လာကြအောင်ဆွဲဆောင်နိုင်မဲ့ဥပဒေတစ်ခုလုပ်ပေးလေ။အော်ဒီလောက်တဲ့လို့ကိုထင်တယ်အခု FDI နေကစဉ်းစားမယ်နော်မြန်မာနိုင်ငံမှာမတို့ဒီ intellectual property အဲအဲ့လိုမျိုးဟာမသိအများကြီးပဲကွာလိုနေတဲ့ဟာတွေအများကြီးပဲမရဲဘူးကွာအခုက FDI နေကဆိုမြန်မာနိုင်ငံဝင်ပြီးရင်းနှီးမြှုပ်နှံမှုလုံးဝမရဲဘူးဘာမှမသိကြသေးလို့သူတို့ဘက်ကနေလည်းစဉ်းစားကြည့်ရင်သူတို့လုံးဝလာပြီးရင်းနှီးမြှုပ်နှံမှုလုံးဝမရဲဘူးအဲ့လိုသူတို့မရဲတဲ့ဟာတွေရဲသူတို့ရဲရဲကြီးဝင်အောင်သူတို့ဂရီပေးရမလုပ်ပေးရမှာ
ခုအသက်ဖွဲ့မဲ့ဝန်ကြီးဌာနနဲ့ပတ်သက်လို့အစိုးရရဲ့အဆိုပြုချက်အပေါ်မှာနိုဝင်ဘာလ15ရက်နေ့မှာလွှတ်တော်မှာဆွေးနွေးမှာဖြစ်ပါတယ်။ဒါပေမဲ့ NLD ပါတီကပဲအများစုရှိနေတဲ့လွှတ်တော်ထဲမှာအစိုးရအဆိုပြုချက်အပေါ်ပြင်းထန်တဲ့အတိုက်အခံလုပ်တာတော့ကြုံရမဲ့သဘောမရှိပါဘူး။ NLD ပါတီအစိုးရဖွဲ့ကစားကတော့အစိုးရအသုံးစင်ရှုတ်ချနိုင်အောင်လို့ဆိုပြီးဝန်ကြီးနင်းနေတဲ့အစိုးရဖွဲ့ကိုပြင်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာဝန်ကြီးဌာနအချို့တိုးချဲ့လာခဲ့တယ်လို့အရင်ကမခံပဲတားခဲ့တဲ့ဝန်ကြီးနေရာတွေပါပြန်ခက်အပ်ခဲ့တာဖြစ်ပါတယ်။အခုလက်ရှိမှာတော့ပြည်သူ့သမ္မတမြန်မာနိုင်ငံတော်ပြည်သူ့အစိုးရအဖွဲ့ကိုဝန်ကြီး24ခုဖြင့်ဖွဲ့စည်းထားပြီးပြည်သူ့ဝန်ကြီး23ဦးဒုတိယဝန်ကြီး20ဦးတို့ရှိပါတယ်။